အခုဆက်ပြီးတော့ဆက်သွယ်မေးမြန်းခန်းကိုတင်ဆက်ပေးပါမယ်။ COVID-19 ကပ်ရောဂါကြောင့်ဝင်ငွေထိခိုက်နေတဲ့ရန်ကုန်မြို့အခြေခံလှူဒန်းစားတွေကအနှဲရင်လှူသားထောင်တဲ့ချီကိုအခြေခံစားကုန်တွေတစ်ပိုင်းတစ်နိုင်လှူဒန်းဖို့စီစဉ်ခဲ့သူမန္တလေးတက်ကနိုလော်ဂျီနည်းပညာကုမ္ပဏီရဲ့အမှုဆောင်အရာရှိချုပ်ကိုဇော်နိုင်ကိုကျွန်မဆုမြတ်မွန်က Skype ကနေဆက်သွယ်မေးမြန်းထားပါတယ်ရှင်။ပါခင်ကိုဇော်နိုင်ကိုဇော်နိုင်တော့ဟိုကိုဇော်နိုင်တော့ရန်ကုန်မြို့မြို့နယ်တော်တော်များများမှာရှိတဲ့ဒီစိုက်ကားဆရာတွေပေါ့နော်အနှေးရင်လှူသားတွေအတွက်ကိုအလှူတွေလှုပ်ခဲ့ပါတယ်ဆိုတော့အဲ့လိုမျိုးလှူရတဲ့အခါမှာကိုရတဲ့ PT ကိုအရင်ဆုံးပြောပြပေးပါရှင
့်ဟိုအရင်ကျင်းနေပါတယ်ညီမဟိုဘာကြောင့်လဲဆိုတော့လေဟိုကိုတို့ကတော့အခုလက်ရှိတော့စိုက်ကားဆရာတွေကိုဟို focus လုပ်ပြီးတော့လှူနေတာပေါ့လေအဲ့ခါကျတော့ဟိုအသူတို့တွေရဲ့မျက်နှာကိုကြည့်ရတာအရင်ကိုဟိုသူတို့ဒီဟာကိုလိုအပ်နေလို့ကိုသူတို့အလူလာခံတာမျိုးတွေ့ရပါတယ်။ဟိုဥမာအဖြစ်အကိုတို့ကမနဲ့10နာရီပေါ့နော်။ဒီသူတို့အတွက်ကိုစံစီစာငရုတ်ချက်တော်နေလှူမယ်လို့ပြောတော့မနဲ့9နာရီခွဲ8နာရီလောက်ထဲကရောက်နေကြတယ်သူတို့တွေက။ပြပြတဲ့ခါကျတော့ဟိုတန်းစီပြီးတော့သူတို့လှူကြအလူခံကြတယ်ပေါ့နော်။ဟိုတို့တွေကအဲ့လိုလှူတဲ့ခါကျတော့အပြင်အဲသူတို့တွေပြောနေတယ်။ဟိုဒီစံတိတ်ပြီးတော့နောက်တစ်ခါโอ้ซีนรกาเงยุติจัตตองบ่เลยอะเลยย่าดาโดตั่วก็รอตําบ่มะเมียวบ่เนาะโหหลู่แล้วตูรี่อีนีเนี่ยก็ตูอ่ะสู้บีหลู่ไล่จ่ามะล่ะเตี่ยวเนเนเตี่ยวเนเนเนี่ยสู้บีหลู่ไล่จ่าดาだแม้ไอ้ตําบ่มะเมียวหลู่เทียะไปแม้อะกูตูรู้ตั่วก็จ่ารออะห่าทีโหตําบ่แลจี้เดนอกพี่รอบาเปียวบาผิดเลยสรอกโหไซก้าเสียอีเตี่ยวก็สู้ตูอ่ะอเปลี่ยนถั่วละในเฉยมาอะกูไอ้นั้นมามาตะแยกนี่พี่รอบาเปียวเลยสรอกဒါဆိုရင်ဆရာရဲ့တဲ့ကျွန်တော်တို့ဒီကြံတွေရတော့တဲ့ဟိုအလုံးလဲလုံးလို့ရမှာမဟုတ်ဘူးတဲ့ကျွန်တော်ကောက်ကောက်နားလို့ရပြီတဲ့အဲ့လိုပြောတယ်အဲ့ခါကျတော့ဩအဆိုရင်ဒါမိသားစုအာကဗနီယောက်ရှိရလဲဆိုတော့ဟိုကျွန်တော်တို့ကသုံးယောက်ထဲရှိတာပါတဲ့အဲ့တော့ဒါတဲ့ကျွန်တော်နှစ်ပတ်စာလောက်တော့ကျွန်တော်ဟိုလောက်သွားပြီတဲ့ဆန်6ပြီလေတဲ့ပြီးတော့တဲ့ဆန်မြုပ်တီးချက်သွန်စီပါတယ်လေတဲ့ဆိုတော့အကိုတို့ကအဲ့ဒီဟာကတကယ်တော့လေတတောင်းပေါ့တတောင်းဘူးတို့တွေကလှူတာသို့တော့တခြားအလူရှင်တွေကလာတဲ့အလူတခြားပစ္စည်းတွေလည်းပါသေးတယ်နောက်ပြီးတော့တို့တွေဒီဟာတွေလည်းစံကုန်တွေကနေရှော့ပေးထားတယ်ပါတော့အလုံးပေါင်း2000ဘူးလောက်တော့ရှိမှာပေါ့ဒါပေမဲ့အဲ့2000ဘူးဟိုလှူလိုက်တာဟာတို့အတွက်နှစ်ပတ်စာလောက်ကိုရသွားပြီဆိုတော့လေအလွန်ဝမ်းသာပါတယ်ပြီးတော့ဒီနေ့ဆိုရင်လူအယောက်400ဟိုမနေ့ကဆိုရင်အယောက်600ဟိုတနေ့ကဆိုရင်အယောက်900အဲ့လိုလှူခဲ့ရတော့လေအယံဝမ်းသာပါလေညီမ
ကိုဇော်နိုင်တို့အခုလိုမျိုးလှူနိုင်ဖို့ပေါ့လေဒါလှုပ်တာတပတ်တွင်းမှာလှူဖို့ဖြစ်လာတယ်လို့သိရပါတယ်နားလည်ထားပါတယ်ဆိုတော့အဲ့လိုမျိုးဟိုလှူလို့ဖို့စပြီးတော့လှုပ်ခတဲ့ကဒီလောက်အများကြီးလှူဖို့ဒီလောက်အတိုင်းတာအများကြီးလှူဖို့အတွက်ကောအစီအစဉ်နဲ့လှုပ်ခဲ့တာလားရှင
်ဟိုပထမစစီစဉ်တော့ကတော့ဟိုဘလောက်လှူနိုင်မယ်ဆိုတော့လေကိုမခံမတတ်ပါဘူးသို့တော်လေဟိုအခုအနေနဲ့အများကြီးလည်းမဟုတ်ဆယ်သိန်းလောက်လေးမတီးလိုက်တယ်ပေါ့နော်ပြီးရခါကျတော့တငယ်ချင်းတွေကိုပြောတယ်အာထဲကြပါဦးအခုလိုမျိုးပဲဟိုနော်နေပေါ့လေဒီတစ်နှစ်လုံးမှာတစ်နှစ်စားရတယ်လက်လုံးလက်စားရတယ်အခြေခံလူဒန်းစားတွေမှာခက်ခဲနေပြီဒါပေမဲ့အခုတော့စကျင်တာတော့ဒီစိုက်ကားဆရာလေးနဲ့စကျင်တယ်အဲ့အတွက်ကြောင့်ဟိုကုရပါအောင်လို့ပြောလိုက်တဲ့ခါကျတော့ဥမာတယောက်ကဟိုတစ်သိန်းလူတယ်နောက်တစ်ယောက်ကနှစ်သိန်းလူတယ်နောက်တစ်ယောက်ကငါးသိန်းလူတယ်နောက်တစ်ယောက်ကနှစ်သိန်းလူတယ်အစရှိနေနေစုလိုက်တာပေါ့နော်အဲ့တော့သိန်း40ရတဲ့အချိန်မှာသူကခုနပြောတဲ့1000နဲ့သူကအစုအပက်ကေ့ချ်လေးတွေဟော400ရပြီပေါ့နော်အဲ့ဒီ400နေစပြီးတော့လှူမယ်ဆိုပြီးလှူလိုက်တာအခုတော့တို့နှစ်စုစုပေါင်းအဲ့လိုပက်ကေ့ချ်2000ကျော်ပို့2000ကျော်လောက်လှူခဲ့ပြီးတော့ပါပြီအဲ့တော့ဒီကြံကာလအတွင်းတော့ခဏနားပါမယ်အဲ့တော့ကြံကာလပြီးတဲ့အချိန်ကျရင်အာကိုဆက်လှူပါအောင်မယ်ဟိုကိုထင်းနေကြံကာလပြီးတဲ့အချိန်မှလည်းဟိုဒီအခြေခံလူဒန်းစားတွေအတွက်ကတော့နည်းနည်းခက်ခဲမှုတွေရှိနေအောင်မယ်လို့ထင်တယ်အဲ့တော့အကိုတို့ဆက်လှူသွားပါမယ်ညီမ
ဟုတ်ကဲ့ပါရှင်ဆိုကိုဇော်နိုင်တို့ကဒါတပိုင်းတနိုင်ပရာဟိတာလှူတဲ့သူမျိုးတွေပေါ့လေဆိုတော့အဲ့လိုမျိုးလှူတဲ့နေရာမှာလဲဒါစီပင်တက်ဆိုင်ရမြို့နယ်တွေကစီပင်ရုံးနေနဲ့ဆက်သွယ်ပြီးတော့မှတော်တော်လေးစနစ်တကျလှူတာတွေ့ရပါတယ်ဆိုတော့အဲ့လိုလှူဖို့အစီအစဉ်လုပ်တဲ့အခါမှာရောအခက်ခဲတွေ့ရလားရှင
်ဟုတ်မရှိပါဘူးဟိုစီပင်အဖွဲ့တွေကိုလေအကိုတို့သွားပြော့ပါတယ်ပြောတဲ့ခါကျတော့သူတို့တွေကလည်းဟိုကျေးဇူးတင်တယ်အဲ့တို့တွေအကုံလုံးကစီပင်တရားအကုံလုံးကကျေစုတင်တယ်။ဘာကြောင့်လဲဆိုတော့သူတို့ကိုယ်တိုင်ကလည်းပထမဆုံးတစ်ခုကသူတို့စီပင်ဝန်ထမ်းတွေကိုတောင်မှသူတို့ထောက်ပံ့ဖို့မှအခက်အခဲတွေရှိနေတာ။အဲ့တော့ဒုတိယတစ်ခုက ဒီသူတို့ရဲ့မျိုးနယ်တွေထဲမှာဒီလိုမျိုးလက်လုပ်လက်စားတွေနောက်ပြီးတော့အခြေခံလူတန်းစားတွေကူညီထောက်ပံ့ဖို့သူတို့မခက်ခဲတယ်အဲ့တော့သူတို့ကိုယ်တိုင်ကမပေးနိုင်တဲ့ခါကျတော့အကိုတို့ကလာပြီးလှူတဲ့အချိန်မှာသူတို့ဝမ်းသာပါတယ်ပြီးတော့ဟိုအကိုတို့မေးတယ်ဥမာအဖြစ်တောင်းကလာဆိုရင်ဟိုဘယ်လောက်လှူမှာလဲပေါ့ဆိုတော့ကျွန်တော်တို့စက်ကဆရာ400လောက်ကိုလှူချင်ပါတယ်ဆိုတော့စက်ကဆရာ1200ကျော်ရှိတာဆင်းရင်းနဲ့ပါတယ်အဲ့တော့အဲ့ဒါအကုန်မလှူနိုင်အောင်ကျွန်တော်တို့အဲ့ဒီအချိန်တော့ဟို400လောက်မလှူနိုင်တာဆိုတဲ့ခါကျတော့သူတို့ကဟုတ်ပါပြီ400လောက်ပဲဟိုစုပေးပါမယ်ဆိုအဲ့မှာစက်ကဆရာတစ်ကနေ400အတွင်းစုပေးလိုက်တဲ့အချိန်မှာ400ရဲ့နောက်ပိုင်းကစိုက်ကားဆရာတွေလည်းလာတယ်ဒါပေမဲ့တို့မှမလှူနိုင်ဘူးအဲ့ဒါပေမဲ့အဲ့400လောက်ကိုလှူရတာကိုပဲတို့ကကျေနပ်နေပြီသို့တော်လည်းအမှန်တကယ်တော့မလှူနိုင်လှူအလှူခံနေတဲ့အလှူခံပုံကိုယ်ကြီးအများကြီးရှိနေသေးတယ်အဲ့တော့သူတို့အနေနဲ့လည်းမလှူနိုင်သေးတော့သူတို့အနေနဲ့ကူညီပါတယ်ထိုနည်းတူပဲမြောက်ကလာထိုနည်းတူပဲအင်းစိန်ထိုနည်းတူပဲလှိုင်မြို့နယ်ထိုနည်းတူပဲဒလနေရာတိုင်းကလေဝမ်းသာအားရကြိုဆိုကြပါတယ်ဝမ်းသာအားရကူညီကြပါတယ်လိုအပ်တာအကုန်လုံးကိုသူတို့ဖြည့်ဆည်းကိုကြည်ဆောင်ရွက်ပေးကြပါတယ်။ဟိုသူတို့ကိုကျေးဇူးတင်ရပါမယ်ညီမ
။နောက်ပြီးဒီ COVID-19 ရောဂါမဖြစ်ခင်နေရပေါ့နော်။ဒီအနှေးရင်လှုပ်သားတွေဆိုတာကဝင်ဝင်နဲ့လူရန်စားတွေမှာပါပါတယ်။ကိုဇော်နိုင်တို့လှုပ်ထားတဲ့ဒီ research အရဆိုလို့ရှိရင်တော့သူတို့ရဲ့တနေ့ပြန်ပြဝင်ဝင်က6000ကနေပြီးတော့10000ခွဲကြားမှရှိတယ်ပေါ့လေ။ဆိုတော့အခုလိုမျိုးဒီလိုအခြေအနေဖြစ်တဲ့အခါကျတော့သူတို့ဘလောက်ထိထိခိုက်နေပါလဲရှင
့်။အခုလက်ရှိအခြေအနေမှာခုနစစ်တမ်းလေးကောက်လိုက်တဲ့အချိန်မှာတွေ့ရတာတော့လေသူတို့ကအခု3000နဲ့4500လောက်ပဲသူတို့ဝင်တော့တယ်အဲဒါပေမဲ့အခုရက်ပိုင်းမှာဆိုပို့ဆိုးရတယ်တဖြည်းဖြည်းနဲ့အခုရက်ပိုင်းမှာဆိုတနေ့တခြားပို့ပြီးတော့နည်းလာတဲ့သဘောရှိတယ်ဥပမာအပြင်ညနေ9နာရီလောက်အထိကိုတမန်နှလုံးဆွဲလာတာမှ1500ပဲရသေးတယ်သူလည်းရှိသေးတယ်အဲ့ခါကျတော့သူတို့အနေနဲ့ကတနေ့တခြားပို့ဆိုးလာတယ်အဲဒါဂျန်နဲ့ဆိုရင်တော့သူတို့နားကိုနားရတော့မှာအဲ့တော့သူတို့ရဲ့အခြေအနေကဟိုဘယ်လိုပြောရမလဲဆိုတော့စာဝတ်နေရေးဟိုအတွက်ကိုလောင်းငါဖို့တောင်မရှိတော့ဘူးအုံနာကလည်းပြရသေးတယ်ဟိုစိုက်ကားဆရာအများစုကဒီအနည်းငယ်လုတ်သားတွေအများစုကစိုက်ကားအုံနာတွေကိုသူတို့ကအုံငါပြရသေးတာ哦အဲ့ခါကျတော့သူတို့စီမှာတော်တော်ကြက်တဲပါတယ်နောက်ပြီးတော့သူတို့မိသားစုတွေထဲမှာဟိုတချို့မိသားစုတွေရဲ့မှာတာသမီတွေကဟိုအရင်တော့အလုပ်လုပ်နေကြတယ်အခုအဲ့တာသမီတွေကလည်းအလုပ်ရပ်သွားကြပြီဟိုတချို့တွေအလုပ်ကိုပြုတ်ကိုပြုတ်သွားကြတာအဲ့ခါကျတော့သူတို့စီမှာပို့ပြီးတော့ကြက်တဲတဲ့အခြေအနေမျိုးတွေ့ရပါတယ်ညီမ
ဟုတ်ကဲ့ပါဒါတော့ကိုစော်နိုင်တို့ဟိုစစ်တမ်းကောက်ထားတာအနှေးရင်လှုပ်သားပေါ့နော်ဒီ site ကသမားအနှေးရင်လှုပ်သားတွေပေါ့အဲ့တော့တခြားဒီလက်လှုပ်လက်စားဟိုနေစားဟိုအခြေခံလူရန်းစားတွေရောဘယ်လောက်ထိအကျပ်တည်းဖြစ်နေတယ်လို့ရောသိရလဲရှင
့်အဲတနေ့ကဟိုတကုံမြို့တစ်ပေါ့နော်ဟိုအရှိဖက်မှာရှိတဲ့ဟိုတူမတစ်ယောက်ကအလဲလာတယ်အေုံအလဲလာတယ်ဆိုတာထက်ပြောရင်တော့ဟိုအကူညီလာတောင်းတာပေါ့နော်သူတို့ဒီလေလှုပ်တွေရက်သွားလို့တဲ့ဥရဲ့တဲ့အဲ့ဒါတဲ့ဟိုသမီးတို့နည်းနည်းလေးအဲကုညီလို့ရတာကုညီပါအောင်ဆိုတော့ဟိုတက်နိုင်အောင်သူတို့တွေကလည်းကိုယ့်ရဲ့ဆွေမျိုးမကင်းနေဖြစ်တဲ့အခါကျတော့ကူလိုက်ပါတယ်ပြီးတော့သူက time ပြောနေရှာတယ်သူတို့ဘက်မှာအဲ့တချို့ရက်ွက်တွေမှာဆိုရင်ဥမာဈေးဆိုင်လေးတွေရှိတယ်ဈေးဆိုင်တွေမှာလာပြီးတော့ဥမာအဖြစ်ဟိုဆန်နှစ်ပြီပေါ့နော်ဥမာဟိုငွေတီးကဘယ်လောက်ခိုးပေါ့ဟိုချက်သွန်ကဘယ်လောက်ခိုးပေါ့အာလူကဘယ်လောက်ခိုးပေါ့ဆိုပြီးတော့ဟိုဝယ်တဲ့ပုံစံမျိုးထုတ်ခိုင်းတယ်ထုတ်ခိုင်းပြီးတော့အလုံးနဲ့ထုတ်ပြီးတော့ငါပစံမပါဘူးအေးငါယူသွားပြီဒါပဲဆိုပြီးတော့ပျော်ပြီးတော့ခက်တီနဲ့ယူသွားကြတာမျိုးပေါ့နော်ဒါဟိုအေးသမျှလို့ပြောရမလားမသိဘူးပေါ့နော်အဲ့လိုမျိုးဖြစ်တယ်အဲ့တော့ဆိုင်ရှင်ကလည်းဟိုလိုက်ရမလားမလိုက်ရဘူးလားအဲ့တော့သူ့စီမှာလည်းခက်သွားပြီလေအဲ့လိုမျိုးတွေရဲ့နောက်တစ်ခါဆိုင်ထဲမှာခက်တီနဲ့ဝင်လာပြီးယူသွားတာမျိုးတွေရဲ့အခုရှိတယ်ဆိုတော့ဒါအခုအချိန်မှာလေအခုချိန်ကတကယ်တမ်းကျတော့အရင်ဆိုးရွားနေတဲ့အချိန်မဟုတ်သေးဘူးနော်ဒါပေမဲ့တဖြည်းဖြည်းနဲ့ဒီဟိုအခြေခံလူတန်းစားတွေမှာဟိုဝင်ငွေရနည်းတဲ့နည်းလာပြီးတော့နောက်ဆုံးသူတို့ကတနေ့လုံးမှတနေ့စားရတာလေအဲ့တော့မရှိတော့ဝင်ငွေမရှိတော့တဲ့အချိန်ကျရင်ဘာဖြစ်မလဲဆိုတာတော်တော်ပြောရခက်ပါတယ်ညီမ
ကိုဇော်နိုင်ပြောသလိုဆိုရင်တော့ဒါစိတ်ပူစရာအခြေအနေတွေလည်းဖြစ်လာနိုင်တာပေါ့လေနော
်ဟိုဟိုရာဇဝတ်မှုတွေဖြစ်လာနိုင်ကြီးလဲရှိတာပေါ့နော်ညီမအဲ့လိုပဲပြောရမလားမသိဘူး
အဲ့တော့အဲ့လိုမျိုးဒီလိုဟိုဒုက္ခရောက်နေတယ်ပေါ့နော်အခြေခံလူတန်းစားတွေအတွက်အားလုံးကိုဒီအနည်းငယ်လှူသားတွေမှာမဟုတ်ဘဲနဲ့အားလုံးကိုဒီလှူဒန်းနိုင်ဖို့အတွက်ကောကိုစော်နိုင်တို့နောက်ဟိုအစီအစဉ်နေရှိလားရှင
်ခက်တယ်ညီမဟိုဘယ်လိုပြောရမလဲဆိုတော့လေတို့တွေကအခုကတော့ခုနအကိုတို့တွေအသေးအဖွဲအနေနဲ့မဟုတ်ဘဲနဲ့ပထမတော့တငယ်ချင်းတွေစုပြီးလှူကြတာပေါ့နော်အခုတော့အဖွဲလေးနာမည်ပေးကြအောင်ဆိုပြီးတော့ပေးလိုက်ပါတယ်ပြည်သူမှပြည်သူတို့မျှဝေခြင်းပေါ့ အဲ့လိုပြည်သူမှပြည်သူမျှဝေခြင်းဆိုပေမဲ့လေအခုတို့အုပ်စုထဲမှာပါတဲ့လူ80လောက်ကနေပေါ့နော်အခုဆိုရင်လူ2ဟိုတို့2000 2100ပဲဆိုပါတော့2100လောက်ကိုတို့ကမျှဝေတိုင်ခဲ့တယ်ဒီနေ့အထိပေါ့အဲ့ဒါဆိုရင်80ကနေ2100ဆိုတို့တယောက်ချင်းစီကပြင်းပြအားဖြင့်ဆိုရင်ခုနစိုက်ကသမအယောက်30လောက်ကိုမျှဝေနိုင်တာပေါ့ဟုတ်ပြီဒါပေမဲ့တခုရှိတယ်ဟိုတို့မြန်မာနိုင်ငံတနိုင်ငံလုံးမှာရှိတဲ့လူကြီးကတန်50ကျော်ပေါ့เนาะအဲ့တန်50ကျော်တက်ကိုမျှဝေဖို့ဆိုရင်เนาะဒါမှ30နဲ့စားလိုက်ဥမာဆိုအဲ့ဒါဆိုရင်လူတန်းကျော်လောက်တန်းခွဲလောက်ကနေဝိုင်းပြီးမျှဝေကြမှာဒါပေမဲ့အဲ့တန်းခွဲလောက်အကုန်လုံးကဟိုချောင်းချောင်းလဲလဲရှိတဲ့တန်းခွဲလားဆိုတာဒါဟိုမပြောတာဘူးအဲ့တော့အစိုးရအရေးကြီးပါတယ်အဲ့တော့အခုဆိုရင်အစိုးရကစီစဉ်နေပြီဟိုဒီအခြေခံဝင်ငွေပုံမှန်ဝင်ငွေမရှိတဲ့အခြေခံလူဒန်းစားတွေကိုကူဖို့ပေါ့လေထောက်ပံ့ဖို့စနေပြီအဲ့တော့အဲ့ဒီဟာကိုကြည့်ရမှာပေါ့အဲ့တော့အဲ့နေရာတွေမှာကွက်လက်တွေရှိနေအောင်မထင်နဲ့အဲ့ကွက်လက်တွေကိုဖြည့်နိုင်ကြမယ်ဆိုရင်တော့ဟိုမစိုးဘူးလို့ထင်ပါတယ်
ဆိုတော့အခုကတော့ဒါကတော့ COVID-19 ကာယောဂအခြေအနေပေါ့နော်အရေးပေါ်အခြေအနေလိုမျိုးဖြစ်တဲ့အချိန်မှာကိုဇွန်နိုင်ရဒါလှူဖို့စီစဉ်ပြီးတော့လှူခဲ့တာပေါ့ဆိုတော့နောက်တော့ဒီဟာကိုပုံမှန်ဒီပရဟိတအလှတစ်ခုအနေနဲ့လှုပ်သွားဖို့အစီအစဉ်ရှိလားရှင
်။အဲအမှန်တကယ်တော့လေညီမဟိုနောက်ကိစ္စကိုခဏထားလိုက်ပြီးတော့ပေါ့နော်။အခု COVID-19 ကိစ္စပဲစပြောရင်အခုထင်းနေဒါကအစပိုင်းလေးပဲရှိသေးတယ်လို့ပြောရမလားမသိဘူးပေါ့နော်။ဟိုမပြောတတ်ဘူး။ဟိုဘယ်လောက်ကြာမလဲဆိုတာလေ။နောက်တစ်ခုကအခု lockdown လုပ်တယ်10ရက်ပေါ့နော်။ဇန်ကာလ10ရက်။အဲ့တော့ lockdown ပြီးသွားရင်တကယ်ပြီးသွားမှာလား။ဘာလို့မှမပြောနိုင်ဘူးအဲ့တော့ဘလောက်တာရှည်မလဲဆိုတာမပြောနိုင်ဘူးနောက်တစ်ခါတကယ်လို့ပြီးသွားပြီဆိုပါတော့ lockdown လည်းမလုပ်တော့ဘူးဆိုပါတော့အဲ့ဆိုလူတွေရဲရဲဝုန်းဝုန်းနော်ဈေးတွေတော့သွားရပြီလားနော်လူတွေရဲရဲဝုန်းဝုန်းရုံးပြန်တက်ရပြီလားမပြောတတ်ဘူးအဲ့တော့အားရစေခုနပြောတဲ့ဒီလက်လုလက်စားအခြေခံလူဒန်းစားကသူတို့ရဲ့စီးပွားရေးပြန်ကောင်းလာပြီလားဒီလက်လုလက်စားအခြေခံလူဒန်းစားကဒီတကြံကြော်တာနဲ့သူတို့လုပ်ငန်းဝင်တွေပြန်ဝင်သွားပြီးတော့ပုံမှန်ဝင်ပြန်ရပြီလားမပြောတတ်သေးဘူးအဲ့တော့အခုတော့အဝေးကြီးကိုအခုတော့မမျှော်သေးဘူးဒီကိုဗစ်ကာလဒီ19ကာလကာလလေးအတွင်းမှာပဲဟိုဒီကာလလေးဆိုတာလည်းဘယ်လောက်ကြာမယ်မသိဘူးကာလရှည်မလားကာလတူလားမသိတဲ့အတွက်ကြောင့်ဒီကာလအတွက်ကိုပဲလက်ရှိပေါ့ဟို present ကာလလေးပေါ့လေ live now ပေါ့အခုအချိန်လေးအတွက်ကိုအခုအရင်အာယုံဆိုင်လိုက်ပါဦးမယ်အဲ့တော့ now လာတဲ့အချိန်အတွက်ကိုတော့နောက်တစ်ခုစဉ်းစားတာပေါ့ဒါပေမဲ့နောက်တစ်ခုကပါလဲဆိုတော့ဟိုတကယ်တမ်းအခုကအရေးပေါ်ကာလအလိုမျိုးဖြစ်နေတဲ့အခါကျတော့ emergency response ပေါ့လေလုပ်နေရတာဖြစ်ပါတယ်အဲ့ခါကျ emergency response လုပ်နေတဲ့အချိန်တော့ဆိုတော့တို့တွေကဒီလိုမျိုးလှူနေတန်းနေတာဒီဟိုလက်တလောနေတော့ဆေးမီးတို့လိုမျိုးလည်းဖြစ်နေနိုင်တာပေါ့ဟောတော့တကယ်လို့ကြာလာရင်မလုပ်မလဲဒါထပ်ပြီးတော့စဉ်းစားရမယ့်ကိစ္စဖြစ်သွားပြီအဲ့တော့နောက်တစ်ခါကြာရင်နောက်တစ်မျိုးထပ်စဉ်းစားရမယ်ထင်တယ်အဲ့တော့မသိသေးဘူးညီမသေချာ
ဟုတ်ကဲ့ပါရှင်ကိုစောနာအခုလိုမျိုးအချိန်ပေးပြီးတော့ဖြည့်တဲ့အတွက်အများကြီးကျေးဇူးတင်ပါတယ်။နောက်လည်းအများကြီးလှူနိုင်ပါစေရှင်
။ကျေးဇူးတင်ပါတယ်ညီမ VOA လည်းကျေးဇူးတင်ပါတယ်။ညီမတို့အကုန်လုံးလည်းအမေရိကန်မှာရှိနေတဲ့ VOA ဝန်ထမ်းတွေရောနောက်တစ်ခါမြန်မာပြည်မှာရှိနေတဲ့ VOA ဝန်ထမ်းတွေရောအားလုံးဟို COVID-19 ဘေးရန်ကနေကင်းကွာကြပါစေ။နောက် VOA ရဲ့သောတာရှင်ပရိသတ်တွေအားလုံးလည်း COVID-19 ဘေးရန်ကနေကင်းကွာကြပါစေ။ကျန်းမာကြပါစေလို့ဆုတောင်းပေးလိုက်ပါတယ်ညီမ။